အိန္ဒိယနိုင်ငံမြောက်ပိုင်းမှာရဲနဲ့ဆန္ဒပြသူတွေကြားစနေနေ့ကအဓိကယုံဖြစ်ခဲ့ပြီးလူ၉ဦးသေဆုံးရပါတယ်။နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကိုဆန့်ကျင်ဆန္ဒပြမှုအတွင်းတနိုင်ငံလုံးအတိုင်းအတာအရသေဆုံးသူ23ဦးရှိခဲ့ပြီလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေသစ်ကမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံတယ်လို့ဆန္ဒပြသူတွေကပြောဆိုပြီးဒီဥပဒေကိုဆန့်ကျင်ဆန္ဒပြသူဆန္ဒပြမှုအတွင်းဥတ္တပရဒက်ရှ်ပြည်နယ်တွင်မှစနေနေ့က6ဦးသေဆုံးခဲ့တာကြောင့်ပြည်နယ်တွင်မှပဲသေဆုံးသူ15ဦးထိရှိခဲ့တယ်လို့လည်းပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရပရာဗင်ကူမာကပြောပါတယ်။သေဆုံးသူအများစုကလူငယ်တွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။တချို့ကတော့ကြီးသင့်ဒဏ်ရာတွေနဲ့သေဆုံးတာဖြစ်ပြီးရဲတပ်ဖွဲ့ဘက်ကတနက်နေ့ပြစ်ခတ်မှုမရှိတာကြောင့်ဒီကြောင့်ရတဲ့ဒဏ်ရာတော့မဟုတ်ပါဘူးရဲတပ်ဖွဲ့ဘက်ကမျက်ရည်ယိုပုံတစ်မျိုးတည်းကိုပဲတုံးတယ်လို့လည်းသူကပြောပါတယ်အိန္ဒိယမြောက်ပိုင်းမြို့တွေမှာလည်းဆန္ဒပြသူတွေမချေနှက်ချက်တွေပြင်းထန်ခဲ့တာနဲ့အတူပဲကားတရာစင်လောက်မိရှို့ခံခဲ့ရပြီးရဲစခန်းတစ်ခုလည်းမိရှို့ခံရတယ်လို့သူကပြောပါတယ်အိန္ဒိယရဲ့နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေပြင်ဆင်ချက်ကတရားမဝင်ဖြစ်နေကြတဲ့ဟိန္ဒူခရစ်ယာန်နဲ့ဘာသာရေးအရာလူနည်းစုဖြစ်ရသူတွေကိုနိုင်ငံသားဖြစ်ရေးပို့ပြီးမြန်ဆန်သွားစေမှာဖြစ်ပေမဲ့မွတ်စလင်တွေကိုတော့ချန့်လှပ်ထားတာဖြစ်ပါတယ်